အစိုးရညဉ့်ညံ့ရေးကော်မရှင်ရဲ့ဖိတ်ကြားချက်အရာရှမ်းပြည်နယ်ကျိုင်းတုံမှာကျင်းပမယ့်ညဉ့်ညံ့ရေးဆွေးနွေးပွဲကအလားအလာကောင်းမယ်လို့မျှော်လင့်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပေမဲ့လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတော့ဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုသာအဓိကထားပြောဆိုနိုင်မယ်လို့မျှော်လင့်နေကြပါတယ်စီရေးနိုင်ငံရေးလစ်လာတုံ့တက်သူတွေကတော့ဒီငိမ့်ငိမ့်ရေးဆွေးနွေးပွဲတွေကဟန်ပြတက်တက်လှုပ်ဆောင်နေကြတာဖြစ်တယ်ဆိုပြီးဝေဖန်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ
်အစိုးရရဲ့ငိမ့်ငိမ့်ရေးကော်မရှင်ကဥဆောင်ကျင်းပတဲ့ကျိုင်းတုံငိမ့်ငိမ့်ရေးဆွေးနွေးပွဲကိုမနက်ဖြန်စက်တင်ဘာလ18ရက်နေ့မှာစတင်တော်မှာပါဒီဆွေးနွေးပွဲကိုတက်ဖို့ဖိတ်ကြားခံထားရတဲ့ KIO ကချင်အဖွဲ့ PSLF တအန်းပလောင်အဖွဲ့ MNDJB ကိုကန်အဖွဲ့နဲ့ULA ရခိုင်အဖွဲ့၄ဘွဲ့စလုံးတက်ရောက်ကြမှာပါဆွေးနွေးပွဲနဲ့ပတ်သက်လို့အစိုးရဘက်ကတော့ပနာမသဘောတူစာချုပ်ချုပ်နိုင်ဖို့အထင်မျှော်လင့်ထားကြအောင်နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစောထေကစက်တင်ဘာလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုထားပါတယ်ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာတော့ bilateral လို့ခေါ်တဲ့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။မဟာမိတ်လေးဘွဲ့မှာ PSLF, တအန်းပလောင် MNDJP, ကိုကန့်နဲ့ ULA, ရခိုင်အဖွဲ့၃ဘွဲ့ကတော့အစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေသလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမှမဟုတ်မိုင်းလာနဲ့တရုတ်ပြည်တနေရာမှာဆွေးနွေးဖို့တောင်းဆိုခဲ့ကြပေမဲ့နောက်ဆုံးမှာတော့ကျိုင်းတုံမှာတွေ့ဆုံမဲ့ကိစ္စကိုသဘောတူခဲ့ကြတာပါဒီဆွေးနွေးပွဲကိုတက်မတော်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဒုတိယပုတ်ချုပ်ကြီးရာပြည်တက်ရောက်မယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားသလိုဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့မျှော်လင့်ကြောင်းတက်မတော်ပြောခွင့်ရပုံမှုကျုပ်စုံမင်းထွန်းက VOA ကိုခုလိုပြောဆိုခဲ့ပါတယ
်။ကျွန်တော်ဘက်ကလည်းအပြည့်သဘောဆောင်တဲ့မျှော်လင့်ချက်ပဲရှိရတယ်။အဲလိုအပြည့်သဘောဆောင်တဲ့မျှော်လင့်ချက်ရှိလို့လည်းသူတို့ဆက်တည်ရနေအထိကျွန်တော်တို့ဒါစစ်ကတ်တိုက်ခိုက်မှုရဆိုင်ပြီးထားတာဖြစ်ပါတယ်။
တိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်လို့အဓိကထားဆွေးနွေးဖို့ပြင်ဆင်နေတာကြောင့်လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာစီရေးကိစ္စတွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်မှုတစုံတရာပေးနိုင်မဲ့သူတွေပါဝင်ဖို့လိုအပ်ကြောင်းရခိုင်တက်မတော်AA ပြောခွင့်ရခိုင်တုခါကပြောပါတယ်
။ဟိုအဓိကကတော့ကျွန်တော်တို့ဒီဟုတ်တာပေါ့နော်ဒီ bilateral ကိစ္စကိုဟိုအဓိကထားပြီးတော့ဆွေးနွေးကြပါပေါ့။အထူးသဖြင့်တော့ဒီအခုဖြစ်နေတဲ့ဒီတိုက်ပွဲတွေကိုနော်ဘလို့ဟိုရစေးနိုင်လဲဆိုတဲ့ဥစ္စာအဓိကထားဆွေးနွေးကြမယ်လို့တော့သိရတယ်ကြ။ဒါပေမဲ့ဒီဆွေးနွေးပွဲရဲ့ရလာကဘာဖြစ်လာမလဲဆိုတာတော့လောလောဆယ်ကြိုတင်ကြိုးဖို့တော့ခက်တာပေါ့။ဒီအထူးသဖြင့်တော့ဒီဥစ္စာပေါ့နော်စစ်တပ်ဘက်ကတက်လာမယ်ဒီပုံစံတွေကသူတို့ဘာပြောလာမလဲဆိုတဲ့ပေါ်တော့အဓိကမူတည်တာပေါ့
။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ bilateral ကိုနှစ်ဖက်သဘောတူစာချုပ်မူကျန်းကိုအပြန်အလှန်ပေးအပ်ထားခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုအပြန်အလှန်ဆွေးနွေးဖို့ရှိပြီးနေမည်တက်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီတစ်ခေါက်ဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေဆွေးနွေးနိုင်မယ်လို့မျှော်လင့်ပေမဲ့ပနာမအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့တော့ထပ်မံဆွေးနွေးရအောင်မယ်လို့သုံးသပ်လိုက်သူကတော့ငြိမ်းချမ်းရေးလေးလာသုံးသပ်သူဦးမမောင်ဆိုပါပြရေးဇပိုင်းက KBC ဥက္ကဋ္ဌနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့တွေ့ဆုံချိန်မှာကာကျုပ်ဘက်ကတက်မတော်ရဲ့သဘောထား6ချက်ကိုညှိနှိုင်းလို့ရတယ်လို့သတင်းစကားပေးလိုက်တာကြောင့်တက်မတော်ဘက်ကသဘောထားအပြောင်းလဲရှိလိမ့်မလားလို့ဥမမောင်စိုးကတော့မျှော်လင့်နေပါတယ
်။အဓိကတော့တက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့တက်ကဘယ်လောက်ထိလိုက်လျောမလဲဆိုတဲ့အပိုင်းပေါ်မူတည်ပါတယ်။တက်ရဲ့သဘောထားအပြောင်းလဲရှိသလားလို့ကျွန်တော်တို့ကအဲ့မှတ်စားတာပေါ့မှတ်စားတဲ့အချိန်မှာလောလောဆယ်မှာဘိုင်လက်ဆာအရေးကြီးဆုံးပဲဘိုင်လက်ဆာမှာအတဏ္ဍာချခါရေးကအရေးကြီးဆုံးပဲတဏ္ဍာချခါရေးမှာဒီကိထိရောက်နေတာကဒီခိုင်မှာရှိတဲ့အေးတပ်ဖွဲ့ရဲ့ဒီစီမှုကိုအသိမပြုမှလားမပြုဘူးဆိုလို့ရှိရင်ဘိုင်လက်ဆာကအောင်မြင်မှာမဟုတ်ဘူးလေအဲ့တော့ဒီအချိန်လေးကိုပဲစောင့်ကြည့်အောင်မလို့ထင်ပါတယ်ကျွန်တော်ထင်တာကတော့ဒါနဲ့တဏ္ဍာချထားရင်းနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးဖို့အတွက်အချိန်ထပ်ယူမယ်လို့ကျွန်တော်တို့အလိုပဲထင်တယ်ဒီဆွေးနွေးပွဲမှာဘိုင်လက်ဆယ်တခါလေးထုတ်နိုင်ဖို့လားလားတော့ဖြစ်နေရည်ရယ်လို့ငဲတယ်လို့ပဲထင်ပါတယ
်အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာမှာဒီဆွေးနွေးပွဲဟာဟန်ပြလုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိလာခဲ့ပါတယ်ဒီတစ်ခေါက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရလက်ကောင်းရလာမယ်လို့မျှော်လင့်သူတွေရှိနေတယ်လို့ပြီးခဲ့တဲ့ဆွေးနွေးပွဲကနေထင်တယ်လို့ငြိမ်းချမ်းရေးအတွက်ရလက်ကောင်းတစ်စုံတစ်ခုထွက်မလာတာကြောင့်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်